မြန်မာနိုင်ငံကလူခွေအခြေအနေဆိုင်ရာအထူးကိုယ်စားလှယ်ဖြစ်တဲ့ယဟီလီဟာမြန်မာနိုင်ငံရဲ့အိမ်နီးချင်းနိုင်ငံတွေဖြစ်ကြတဲ့ထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုဇန်နဝါရီလ14ရက်နေ့ကနေပြီးတော့24ရက်နေ့ထိသွားရမှာဖြစ်ပါလေ။ယဟီလီတဲ့မြန်မာဆိုရတော့ပူပေါင်းဆောင်ရမှာမဟုတ်တော့သလိုယဟီလီမြန်မာနိုင်ငံတွင်းကိုငွေရောက်ဖွယ်ပြည်ပင်ထားချက်ကိုလည်းမြန်မာဆိုရအနေနဲ့ဆက်ပြီးတော့ထားရှိမှာလည်းဖြစ်ပါလေ။ယဟီလီကတော့မြန်မာဆိုရနဲ့ဆက်လောက်ကန်လို့လို့တဲ့အကြောင်းနဲ့မြန်မာနိုင်ငံကလူခွေအခြေအနေတွေကိုစောင့်ကြည့်ရမယ့်တာဝန်ကိုဆက်လက်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းပြောဆိုသွားပါတယ်။မြန်မာနိုင်ငံကသူတွေနဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံတွင်းမှာဖြစ်ပွားနေတဲ့လူခွေဆိုင်ရာကိစ္စရပ်တွေအကြောင်းဆက်ပြီးတော့ပြောဆိုသွားမှာဖြစ်တဲ့အကြောင်းသူကထပ်လောင်းပြောဆိုသွားပါတယ်။ယဟီလီဟာထိုင်းနိုင်ငံကိုဇန်နဝါရီလ14ရက်နေ့မှာရောက်ရှိမှာဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတော့ဇန်နဝါရီလ19ရက်နေ့မှာသွားရောက်မှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မြို့တော်ဒါကာအပြင်ကော့ဆက်ဘဇာကဒုက္ခသည်စခန်းတွေစီကိုလည်းသွားရောက်မှာဖြစ်ပါတယ်။ပါရှန်ချာကျွန်းကိုလည်းသွားရောက်ဖို့အစီအစဉ်ထားပါတယ်ဇန်နဝါရီလ24ရက်ညနေ 9:00 မှာတော့ဒါကာမြို့တော် Escort Residence Hotel မှာသတင်းစာရှင်းလင်းပွဲကျင်းပဖို့အစီအစဉ်ထားပါတယ်သတင်းစာရှင်းလင်းပွဲကိုသတင်းတောက်တွေကလွဲပြီးတော့တခြားသူတွေတက်ရောက်ခွင့်ရှိမှာမဟုတ်ပါဘူး